တော်ရရှိမြခင်ဗျာယေရှုခရစ်တော်ကဂျေရုရှလင်မြို့တော်ကြီးဟာဖျက်ဆီးခြင်းခံရလိမ့်မယ်လို့ဗျာဒိတ်ပြုမိတ်ဆွေတော်မူခဲ့ပါတယ်။အဲဒီလိုမိတ်ဆွေတော်မူချက်ဟာနောက်နှစ်40ကြာတဲ့အခါမှာတော့ပြည့်စုံခဲ့တာကိုတွေ့ခဲ့ရတယ်။ AD 80ပြည့်နှစ်မှာယောမရှင်ဘုရင်ထိုက်ထက်စွာဣသရေလနိုင်ငံတော်ကြီးကိုလာရောက်တိုက်ခိုက်ခဲ့တာကြောင့်ဗိမာန်တော်ကြီးပြိုကျပျက်စီးခဲ့ရတယ်။ဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး21မှာအလူလူဒန်းရံမှာမှန်ကန်တဲ့နှလုံးသားကိုယေရှုခရစ်တော်ရဲ့အသိအမှတ်ပြုတော်မူခြင်းယေရှုခရစ်တော်ကိုယုံကြည်ကိုးကွယ်မှုကြောင့်ထောင်သွင်းအကျဉ်းချနှိမ့်ဆက်ညှဉ်းပန်းခြင်းခံကြရမှာတွေမိဘညီအကိုမိတ်ဆွေသင်္ဃာတွေဟာအချင်းချင်းအနံ့ကြမဲ့အကြောင်းတချို့ဆိုရင်တတ်ကြဖြတ်ကြမဲ့အကြောင်းယေရှုခရစ်တော်ရဲ့ကြိုတင်ပြားရိပ်ပြုမိတ်ဆွေတော်မူချက်တွေကိုလေ့လာရမှာဖြစ်ပါတယ်ဒီကနေ့ကမ္ဘာဒေသအချို့မှာခရစ်ယာန်တွေဟာညှဉ်းပန်းနှိမ့်ဆက်ခံရရုံမျှမကရဲရဲဆက်ဆက်တပ်ဖြတ်မှုတွေကိုကြောက်ခမန်းလေးလေးတွေ့ကြုံခံစားနေရတဲ့အကြောင်းချင်းရများတဲ့အတူရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး21ကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
။ရှင်လုကာ21ကိုရောက်လာပါပြီ။ဒီအပိုင်းကတော့ပရောဖက်ပြုခြင်းအပိုင်းလို့ပဲကျွန်တော်တို့သတ်မှတ်ရပါလိမ့်မယ်။ရှင်မာသဲရှင်မာကုတို့ကျမ်းကြီးတွေကတန်လွင်တောင်ဒေသနာနဲ့အများကြီးတူညီတဲ့ဒေသနာတော်ကိုဗိမာန်တော်မှာခရစ်တော်တွင်တင်ခြင်းဖြစ်တယ်ဒါကိုရှင်လုကာကသူနီးသူဟန်ပေါ်ပြတဲ့အပိုင်းလို့ကျွန်တော်မြင်ရပါလိမ့်မယ်။ရှင်မသဲမှာဆိုရင်တန်လွင်တောင်ဒေသနာအရတပည့်တော်တွေကခရစ်တော်ကိုတစ်ကဲတင်ရှင်ပြောတဲ့မဖြိုမချပဲကြောက်တခုအပေါ်မှာတခုတီမနေရဆိုတဲ့စကားအကြောင်းနဲ့ပတ်သက်ပြီးတော့အဲ့ဒီပြဿနာတွေဘယ်တော့ဖြစ်မလဲ။နှစ်ကဲတင်ရှင်ဒုတိယအချိန်ကြွလာမယ့်အချိန်ကာလအတိတ်နမိတ်တွေဟာဘာတွေလဲ။သုံးကကလာကုံဆုံးချင်းဘယ်တော့ရောက်မှလဲဆိုပြီးတော့မေခွန်ကြီးသုံးခုမေးခဲ့တာကိုကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်အခုရှင်လုကာဟာဒီဒေသနာတော်ကိုတန်လွင်တောင်မှာချပေးခြင်းမဟုတ်ပဲဗိမာန်တော်မှာချပေးခြင်းလို့တွေ့ရပါတယ်ပြီးတော့အဖြေတွေဟာကကလာကုံဆုံးချင်းအကြောင်းများကိုအတန်အသင့်နဲ့လက်တွေ့ကြတဲ့ပထမဦးဆုံးမေခွန်ဒီကိုပဲဦးစားပေးဖော်ပြတယ်ဆိုတာကိုတွေ့ရပါမယ်ချင်းမြင်တွက်ဆချက်နဲ့လျှို့ဝှက်ချက်ဆန်တဲ့အပိုင်းတွေပါရှိပါလိမ့်မယ်ပြီးတော့လက်တွေ့ဖြစ်ခဲ့တဲ့အချက်တွေလည်းပါဝင်ပါလိမ့်မယ်လူကာဟာသေချာစဉ်းစားရင်သူ့မှတ်တမ်းတွေဟာအနာဂတ်အတွက်ဟောကိန်းများနည်းနည်းပါးပါးသာပါဝင်ပြီးတော့သမိုင်းမှတ်တမ်းတွေကပို့ပြီးများပြားတယ်လို့ကျွန်တော်ယူဆပါတယ်ဒါကိုအခုဆက်လက်နာတော်တာဆင်းရင်းနဲ့သဘောပေါက်သွားကြရပါမယ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဟောကိန်းတွေဘလောက်ပြည့်စုံခဲ့ပြီဆိုတာကတော့သမာကျမ်းကိုဝိညာဉ်စိတ်သဘောထားနဲ့ဖတ်ရှုပြီးတော့ယုံကြည်ခြင်းနဲ့အပြေရှားသူတွေအကုန်လုံးသဘောကိုပေါက်ကြမှာမလွဲပါဘူးအခွင့်အင်တိုင်းလဲကျွန်တော်အနေနဲ့ပြောခဲ့ပါပြီဆက်လက်ပြီးတော့လဲသူ့ရဲ့ဂန္ဓာနဲ့သူကျွန်တော်မထက်အောင်ထပ်မံတင်ဆက်သွားပါဦးမယ်ပြောခြင်းစရာတွေကသိပ်များပြားတာကိုတစ်ချိန်တည်းနဲ့ဘယ်လိုမှပြီးပြတ်နိုင်ပွဲမရှိတဲ့အတွက်သင်သိရသောသမာကျမ်းဟာအပိုင်းခြားပေါင်းများစွာနဲ့ဖွင့်ဆိုဖော်ပြသွားပါလိမ့်မယ်ဒါကိုစိတ်ရှည်လက်ရှည်စောင့်စားလို့သာနားဆွင့်ကြပါလို့အကြံပြုလိုပါတယ်ခရစ်တော်နှင့်အလှူဒါနဤအတိတ်ပဲဆိုပြီးတော့စတင်ကြပါစို့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး21အငယ်1မှ4ထို့နောက်ကိုရောသည်မျှော်ကြည့်၍ငွေရရသောသူတို့သည်အလှူဒါနကိုဗန္တာတိုက်သေးသို့သွင်းချသည်ကိုမြင်တော်မူ၏ဆင်းရဲသောမုတ်ဆိုးမတစ်ယောက်သည်လည်းကျင်းဤဒင်ကားနှစ်ပြားသွင်းချသည်ကိုမြင်တော်မူလျှင်ငါအမှန်ဆိုသည်ကားထိုဆင်းရဲသောမုတ်ဆိုးမသည်အခြားသောသူအပေါင်းတို့တည်းသာ၍သွင်းချပြီအကြောင်းမူကားထိုသူအပေါင်းတို့သည်မိမိတို့ကျွဲဝသောစီးစိမ်တဲကနှုတ်၍ဘုရားသခင်အလှူတော်စုဘူးတဲ့သို့သွန်းချကြ၏ထိုမိမမူကားအလွန်ဆင်းရဲလျက်ပင်မိမိအသက်မွေးစရာဥစ္စာရှိသမျှကိုသွန်းချလေပြီဟုမိန့်တော်မူ၏အမှန်တော့ယေရုရှလင်ဗိမာန်တော်ကြီးဆိုရာဟာဒီမုတ်ဆိုးမရဲ့ငွေနှစ်ပြားကိုစရင်သွင်းစရာတော့မှလိုပါမလားဒီနှစ်ပြားဟာညက်နေကြလို့စရင်ချုပ်တဲ့အချိန်မှာအစွန်းထွက်ပြီးစရင်ရှုပ်နေလို့တခြားအကျွေးပုံတွေထဲမှာပဲသရောင်းစားတွေပေးပြလိုက်ဖို့ပြန်ဖယ်လိုက်ကြမှာလားဆိုပြီးတော့ကျွန်တော်တွေးမိပါတယ်ဆိုလိုတာကတော့မဟာဗိမာန်တော်ကြီးရဲ့ထဲဝါမှုပြည့်စုံချမ်းသာကြွယ်ဝမှုကိုအထောက်အကူပြုပါတယ်လို့တောင်းတခြားလူတွေအဖို့ဆိုမဆိုနိုင်ပါလိစားဆိုတဲ့အတွေးမျိုးကျွန်တော်ယင်ထဲမှာဝင်မိပါတယ်ဒါကိုခရစ်တော်ကဒီလိုမမြင်ဘူးဟုတ်ပါတယ်ခရစ်တော်မြင်တာကတော့အတွင်းနှလုံးသားလို့ပဲဆိုရလိမ့်မယ်တကယ်တော့ကျွန်တော်7ပုံ2ပုံလှူတယ်ဆိုတာဟာလှူတယ်လို့မသုံးမယ်ပြန်ပေးတယ်ဆိုတာကသာမှန်လိမ့်မယ်လို့တွက်ဆတိုက်လာပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့ရဲ့ကျေးဇူးတော်နဲ့သာလူဖြစ်ပြီးတော့သူ့အလိုတော်ရှိလို့သာဘဝအခြေအနေတင့်ရတယ်မြင့်ရတယ်ဆိုတာ ယုံကြည်သူတိုင်းနားလည်ပြီးသားမဟုတ်ဘူးလားဒီလိုရှုထောင့်ကတွေးတဲ့အခါကျတော့ဆေဖို့တဖို့ဆိုတာနဲ့တင်မလုံလောက်ဘူးဆိုတဲ့အချက်ဟာထပ်ဆင့်ပေါ်လာပါတယ်ကျွန်တော်လည်းအဲ့ဒီလိုခံယူတဲ့စေတနာရှင်ပုံကိုမျိုးတွေကိုတွေ့ဘူးပါတယ်စေတနာသရာထက်သန်တဲ့ဒီလိုလူမျိုးတွေဟာကောင်းကြီးမင်္ဂလာနဲ့ထိုက်တန်တဲ့လူတွေမို့အမြဲတမ်းပဲဘဝမှာပျောင်ပျောင်ပျောင်ပျောင်ရှိနေမှာပဲလို့လည်းခံယူမိပါတယ်အခုကယ်တင်ရှင်ခရစ်တော်ပြောတဲ့အချက်ဟာအလွန်အရေးကြီးနေပါတယ်အလွန်ဆင်းရဲလျက်ပင်မိမိအသက်မွေးစရာဥစ္စာရှိသမျှကိုသွင်းချလေပြီဆိုတဲ့ဖျားသခင်ကိုအကျွင့်မဲ့ဆက်ကပ်ပူဇော်ခြင်းပါပဲအငယ်9နဲ့6လူအချို့တို့သည်လာ၍ဗိမာန်တော်သည်တင့်တယ်သောကြောက်ပြားနှင့်၎င်းပူဇော်သက်ကာများနှင့်၎င်းဆင်ပြင်းလျက်ရှိပါ၏ဟုလျှောက်ကြဖြင့်ကိုတော်ကဤအရာများကိုသင်တို့သည်ယခုမြင်ရကြ၏မဖြိုမချဘဲကြောက်တစ်ခုပေါ်မှာတစ်ခုမျှမတီးမနေရသောအချိန်ကာလရောက်လိမ့်မည်ဟုမိန့်တော်မူ၏အဲ့ဒီလိုဒီမုတ်ဆိုးမဟာရှိတာတွေကိုအကုန်လုံးလှူတယ်ဆိုတာကိုခရစ်တော်မိပေါင်းထိုးပြနေတော့မှာကောက်ခါငင်ကဝင်လာတဲ့ကိစ္စကတော့ဗိမာန်တော်ကြီးနဲ့သက်ဆိုင်တဲ့အကြောင်းပါပဲလူအချို့ဆိုပြီးတော့ရှင်လူကာဖော်ပြတယ်ရှင်မာသဲနဲ့ရှင်မာကုကတော့တပည့်တော်တွေပဲလို့ဆိုထားပါတယ်ဘာပဲပြောပြောအကုန်မှန်တာကြီးပါပဲဒီပုဂ္ဂိုလ်တွေကခရစ်တော်ကိုယေရုရှလင်ဗိမာန်တော်ကိုနှမျောတော်မူပါကိုရောရှင်အနေနဲ့ယေရုရှလင်မြို့ကြီးကိုစိတ်နာပြီးတော့လက်ရှောင်တော်မူပါနဲ့အုပ်ချုပ်တော်မူပါစတဲ့လောကမျက်စိလောကအတွေးအခေါ်နဲ့တိုင်းထွာပြီးတော့ကြီးကြီးကလေးမြင်းကြီးကြီးကလေးလောက်သာလူပီပီနားလဲပြီးတော့အခုလိုခရစ်တော်ကိုဗိမာန်တော်ကြီးအပေါ်အာယုံစိုက်စေခြင်းလို့အရှင်ဖျားအရှင်ဖျားကြည်ပါအောင်ဖျားဒီမှာဖျားမြင်းရလားဖျားစတဲ့စကားအမျိုးမျိုးတွေနဲ့ဗိမာန်တော်ကြီးကအစင်းတောက်နေတဲ့သလင်းကြောက်တွေတို့ရွှေတွေတို့ငွေတွေတို့ကိုပြတယ်အစင်းတစားတွေကိုခရစ်တော်ပါဇက်အဟောင်းသားဖြစ်သွားမယ်အထင်နဲ့ဝိုင်းပြီးပြကြတယ်ပြောကြတယ်ဒီအချိန်မှာခရစ်တော်တုံ့ပြန်လိုက်တာကတော့အေးအေးအခုတော့တီးရှိနေသေးတာပေါ့ကွာမကြခင်အကုန်လုံးပြို့ပြီးတော့အစ်စ်ပြန်တီးရလိမ့်မယ်ဟေးဆိုတဲ့အဖြေပါပဲဒီတော့စောစောကမိမကြီးရဲ့သူ့ပိုင်သမ ्या ကိုအကျွင့်မဲ့ဆွန့်လွတ်ခြင်းကိုပြတယ်ဟောအခုလောကပစ္စည်းဥစ္စာတွေမှန်သမ ्या တခုမှမမြဲဘူးဟေးငါပိုင်တယ်ဆိုပြီးတော့အဟုတ်ကြီးဘာမှမမှတ်ကြနဲ့ဟေးလို့တဆက်တဆက်ကြီးပြောလိုက်တာပဲဖြစ်ရမယ်လို့ကျွန်တော်ဒီနေရာမှာအတိတ်ပဲဖွင့်ဆိုခြင်းပါတယ်အငယ်ခုနှစ်သူတို့ကလည်းအရှင်ဖျားကိုအရှင်ဖျားထိုအမှုအရာတို့သည်အဘယ်ကာလမှဖြစ်ပါမည်နည်းထိုအမှုအရာတို့သည်ဖြစ်ချိန်ဤသောအခါအဘယ်ပုပ္ပနမိတ်ပေါ်ထွန်းပါမည်နည်းဟုမေးလျှောက်ကြလျင်ကျွန်တော်ဏိဒန်းပြောခဲ့တဲ့အတိုင်းပဲပေါ့ကတ်ကာလကုံဆုံးခြင်းရဲ့ကုံဆုံးခြင်းရဲ့အတိတ်နမိတ်တွေ့ရဆိုတာကိုဒီမေးခွန်းဟာမေးတာမဟုတ်ဘဲဗိမာန်တော်ကြီးကြောက်တည်ဖြိုဖျက်မဲ့အချိန်ကိုသာတပည့်တော်တွေဟာအဓိကထားပြီးတော့မေးတာပါခရစ်တော်ရဲ့အဖြေပိုင်းမှာကျတော့ရှင်မာသဲနဲ့ရှင်မာကုတို့ဖော်ပြသလိုကတ်ကာလကုံဆုံးခြင်းအကြောင်းတွေလည်းပါဝင်ပါပဲဒါပေမဲ့အခုအချိန်မှာသံလွင်တောင်ကိုခရစ်တော်မသွားသေးပါဘူးသံလွင်တောင်ဒေသနာမှာသာပို့ပြီးတော့အသေးစိတ်ပါဝင်ပါတယ်တနည်းအားဖြင့်ခရစ်တော်ရဲ့အဖြေစကားတွေဟာသံလွင်တောင်ပေါ်မှာကြီးဟောတာမဟုတ်ပါဘူးတပည့်တော်တို့နဲ့စကားဆက်မိတဲ့အချိန်တိုင်းမှာဟောကြတယ်အခုဆိုရင်ယေရုရှလင်ဗိမာန်တော်ကြီးထဲမှာသာဗိမာန်တော်ကြီးပြိုကျခြင်းအကြောင်းကိုဥတီတယ်လို့ကျွန်တော်တို့အခြေခံအားဖြင့်နားလည်ထားရပါမယ်ဗိမာန်တော်ကြီးပြိုကျခြင်းအကြောင်းနဲ့သာမကဖြက်စီးခံရခြင်းနဲ့အသစ်ပြန်လဲတိဆောက်ရတဲ့အထိအပိုင်းအခြားကိုခရစ်တော်ရည်ညွှန်းဖြေဆိုလိုက်မယ်လို့ကျွန်တော်တို့အခြေခံအားဖြင့်နားလည်ထားရပါမယ်အငယ်ရှိကိုတော်ကသင်တို့သည်လှည့်ပြားခြင်းသို့မလိုက်မပါမီအကြောင်းသတိပြုကြလော့အများသောသူတို့ကငါသည်ဤမည်သောသူဖြစ်၏အချိန်ကာလလည်းရောက်လာပြီဟုဆိုလျက်ငါဤအယောင်ကိုဆောင်၍ပေါ်လာကြလိမ့်မည်ထိုသူတို့နောက်သို့မလိုက်ကြနှင့်ခရစ်တော်အခုပြောလိုက်တာကတော့ဒုတိယအကြိမ်ကြွလာတော်မူခြင်းရဲ့ကတ်ကာလကုံဆုံးခြင်းရဲ့ကိုဥတီလိုက်ပြန်ပါတယ်ကယ်တင်ရှင်လောက်နီးပါအတုအယောင်တွေပေါ်ထွက်မယ်လို့ဆိုလိုက်ခြင်းပါပဲခရစ်တော်ရဲ့နာမတော်ကိုပျောင်ပျောင်ကြီးသုံးဆွဲပြီးတော့ဘာသာရေးကျင့်စဉ်အသစ်တွေနဲ့လူတွေကိုလှည့်ပြားတာခံရလိမ့်မယ်ဆိုတဲ့အနာဂတ်စကားဖြစ်ပါတယ်ပရောဖက်ပြုလိုက်တဲ့စကားများဖြစ်ပါတယ်အငယ်၉မှ၁၉သင်တို့သည်စစ်တိုက်ခြင်းအကြောင်းပုံကန်ခြင်းအကြောင်းကိုသတင်းကြားရသောအခါစိုးရိမ်တုန်လှုပ်ခြင်းမရှိကြနှင့်ထိုအမှုအရာများသည်အရင်ဖြစ်ရမည်သို့တော်လည်းအဆုံးသည်အလင်းအမြန်မဖြစ်ပေထိုမှတပါလူမျိုးတစ်မျိုးနှင့်တစ်မျိုးတနိုင်ငံနှင့်တနိုင်ငံရံပက်ပြူကြလိမ့်မည်အရရတို့၌ကြီးစွာသောမြေလှုပ်ခြင်းအစာခေါင်းပါခြင်းကာလနာများပြားခြင်းတို့သည်ဖြစ်ကြလိမ့်မည်မိုးကောင်းကင်၌လည်းကြောက်မဲ့ဖွယ်သောအရာနှင့်ကြီးစွာသောပုပ္ဖနမိတ်တို့သည်ပေါ်ထွန်းကြလိမ့်မည်ထိုအမှုအရာများမဖြစ်မီ လူများတို့သည်ငါ၏နာမကြောင့်သင်တို့ကိုဖမ်းဆီးနှင်းဆဲ၍တရားစီရ၌၎င်းထောင်တဲ၌၎င်းအံ့နံကြလိမ့်မည်။ရှင်ဘုရင်ဝန်မင်းထံသို့ပို့ဆောင်ကြလိမ့်မည်။ထိုသို့သောအားဖြင့်သင်တို့သည်တည့်တည့်ခံရသောအခွင့်ရှိကြလိမ့်မည်။ထိုကြောင့်သင်တို့သည်အဘယ်သို့ပြန်ပြောရမည်ကိုရှင်းမစွာကမစင်ကျင်စေခြင်းဟသတိထားကြလော့။အကြောင်းမူကားယန္တုအပေါင်းတို့သည်မငင်းခုံမဟန့်တားနိုင်သောနှုတ်သက်တိဉာဏ်သက်တိကိုငါပေးမည်။သင်တို့မိဘညီအကိုပောက်ဖော်အဆွေခင်ပွန်းတို့သည်သင်တို့ကိုယ်ကိုအံ့နံကြလိမ့်မည်အချို့တို့ကိုလည်းသတ်ကြလိမ့်မည်လူအပေါင်းတို့သည်လည်းငါ၏နာမကြောင့်သင်တို့ကိုမုန်းကြလိမ့်မည်သို့တော်လည်းသင်တို့ဆန်းချီတပင်မျှမပြည့်စည်ရသင်တို့သည်တည်ကြည်သောအချင်းကဲတင်ခြင်းတို့ရောက်ကြလော့ကဲတင်ရှင်သခင်ခရစ်တော်ရဲ့ဒီဒေသနာမှာနှစ်ပိုင်းခွဲကြပြီးသုံးသပ်နိုင်ပါ रे ကတ္တာလကုံဆုံးချိန်မှာလူသားတိုင်းတွေ့ကြုံရမယ့်အချက်တွေပုပ်ဖနမိတ်တွေကိုပထမပိုင်းမှာတွေ့ရမယ်ပြီးတော့ဂျူးဆိုတဲ့ယူဒလူမျိုးတွေကိုသာရည်ညွှန်းပြီးပြောဆိုလိုက်တဲ့အပိုင်းအဖြစ်ဒုတိယပိုင်းကိုခွဲခြမ်းတွေ့မြင်ရမှာဖြစ်ပါတယ်စစ်ကြီးတွေဖြစ်မှာမြေငလျင်တွေလှုပ်မှာအစားအစာခေါင်းပါမှာယောဂဗျာတွေထူပြောမှာစတဲ့အချက်တွေဟာကမ္ဘာလောကသားတိုင်းကြုံတွေ့ရမယ်နမိတ်များပဲဆိုပြီးတော့တပိုင်းခွဲခြမ်းနားလည်ကြဖို့ဖြစ်ပါတယ်ဒုတိယပိုင်းကတော့ဂျူးလူမျိုးတွေကိုသာဥတီပြီးပြောတယ်ဒါပေမဲ့ခရစ်တော်ကိုယုံကြည်သောသူများအနေနဲ့လဲမိမိတို့ဘဝခရီးလမ်းအတွက်သင်္ကန်းစာများအဖြစ်ယူမယ်ဆိုရင်လဲရယူနိုင်ပါတယ်ခရစ်တော်ကိုမုန်းတဲ့လူတွေကနေခရစ်တော်ရဲ့နာမကြောင့်ဂျူးတွေကိုတတ်ကြဖြတ်ကြမယ်အမုန်းခံရမယ်ထောင်ချခြင်းနှိပ်စက်ခြင်းတရားစီရင်ခံရခြင်းတွေရှိလိမ့်မယ်ဂျူးတွေအချင်းချင်းတည်းမှာလဲစိတ်ဝန်းတွေကွဲကြမယ်လို့ခရစ်တော်ဖော်ပြပါတယ်ဒါဟာဘာဖြစ်လို့ဂျူးတွေကိုဥတီတယ်လို့ကျွန်တော်ပြောရတယ်လဲဆိုရင်ဗျာဒိတ်ကျမ်းရဲ့ဖော်ပြချက်များအရဂျူးလူမျိုးတသိန်း4,400တို့ဟာအဲ့ဒီဒုက္ခဆင်းရဲခြင်းကာလအတွင်းမှာခရစ်တော်ရဲ့အမှုတော်ကိုဆောင်မယ်လို့ဖော်ပြထားတဲ့အတွက်ဖြစ်ပါတယ်။ပြီးတော့အဲ့ဒီဒုက္ခခံစားရကတ်ကာလကိုခရိယန်အသင်းတော်တို့ဟာမခံစားကြရပါဘူး။အဲ့ဒီအချိန်မှာဘေးလွတ်လုံခြုံတဲ့ကောင်းကင်နိုင်ငံတော်ကိုခရိယန်အသင်းတော်များတနည်းအားဖြင့်ယုံကြည်သူများအားလုံးဟာသိမ်းဆီးခေါ်ဆောင်သွားခြင်းခံရပြီးဖြစ်တယ်လို့ကျွန်တော်တို့ကြရိတ်ကျမ်းအရာနားလေထားရတဲ့အတွက်ပဲဖြစ်ပါတယ်။ဒါဟာဂျူးတွေအတွဲလို့ကျွန်တော်ကအတိတ်ပဲဖွင့်ဆိုတော့ကျွန်တော်တို့ယုံကြည်သူခရိယန်တွေရယူတိုက်တဲ့သင်ခန်းစာမပါဘူးလားလို့မေးမယ်ဆိုရင်ဘယ်လိုဖြေကြမလဲ။သင်ခန်းစာတွေပါဝင်ပါတယ်။အထူးသဖြင့်ခရစ်တော်ရဲ့နာမတော်ကြောင့်ယုံကြည်သူများနဲ့အသင်းတော်ဆိုတာဟာအချို့သောလူအဖွဲ့အစည်းတွေမုန်းတီးဆက်ဆုပ်ခြင်းကိုခံရတတ်တယ်။မစိမဆိုင်ခုတုံးလှုပ်ခြင်းခံရတတ်တယ်။ဒါပေမဲ့ဂျူးလူမျိုးတွေကိုပြောခဲ့တယ်လို့တီကြီးသောအားဖြင့်ကဲတင်ခြင်းတို့ရောက်ကြလောလို့ခရစ်တော်အားပေးခဲ့တယ်ဆိုတာကိုအထူးသတိရကြဖို့လိုအပ်ပါတယ်။အငယ်20မှ24ယေရုရှလင်မြို့ကိုဘိုးကြီးများဝန်းရံလျက်ရှိသည်ကိုသင်တို့မြင်သောအခါထိုမြို့သည်ပျက်စီးခြင်းတို့ရောက်လူသည်ကိုသိမှတ်ကြလော့။ထိုအခါယူဒပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစီမြို့ထဲ၌ရှိသောသူတို့သည်မြို့ပြင်သို့ထွက်ကြစီတောရွာမှရှိသောသူတို့သည်မြို့ထဲသို့မဝင်ကြစီနှင့်အကြောင်းမူကားထိုနေ့ရက်ကာလသည်ကျမ်းစာချက်များပြည့်စုံရသောဒံစီရင်ခြင်းနေ့ရက်ကာလဖြစ်သည်ထိုနေ့ရက်၌ကိုဝန်ဆောင်သောမိမနှင့်နှုတ်ဆုသူငယ်ရှိသောမိမတို့သည်အလွန်ခက်ကြလိမ့်မည်အကြောင်းမူကားယူရပြည်၌ကြီးစွာသောဆင်းရဲဒုက္ခဖြစ်၍ယူရအမျိုးအပေါ်၌အမျက်ဒေါသဆင့်ရောက်လိမ့်မည်သူတို့သည်ဓာဘေးဖြင့်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်အခြားသောပြည်အရရတ်သို့ဖမ်းသွားကြလိမ့်မည်တပါးမျိုးသားတို့သည်မိမိတို့အချိန်ကာလမပြည့်စုံမီတိုင်အောင်ယေရုရှလင်မြို့ကိုခြေနှင့်နင်းကြလိမ့်မည်မိတ်ဆွေများခင်ဗျာဒီအဖြစ်ဒီအပိုင်းကြတော့ဗိမာန်တော်ကြီးကိုလှပါပြီကောင်းပါပြီနှမျောတော်မူပါဆိုတဲ့တပည့်တော်တွေအဖို့မကြားကျင်တဲ့အဖြစ်တွေကိုခရစ်တော်ပြောလိုက်တာပါပဲဒါဟာကယ်တင်ရှင်ရဲ့ဒုတိယအကြိမ်ကြွလာတော်မူခြင်းနမိတ်တည်တဲ့မှာရောပြွန်ပြီးတော့ဒီဗိမာန်တော်ကြီးရဲ့အဖြစ်ဆိုးကိုခရစ်တော်ဥတီဖြေချလိုက်ပါတယ်ဒီတော့ဒုတိယအကြိမ်ကြွလာတော်မူခြင်းအချိန်ကာလကြမှာဒီအနာဂတ်စကားတွေမှန်မှလားဆိုရင်တော့မဟုတ်သေးဘူးအဲ့ဒီအထီးမဆောင်ပါဘူးကျွန်တော်အကြိမ်ကြိမ်ပြောခဲ့တယ်လို့ပေါ့ခရစ်တော်မြေပေါ်ကနေပြန်ကြွသွားပြီးတဲ့နောက်နှစ်40မတိုင်ခင်မှာပဲဒီအဖြစ်တရားအကုန်ပြည့်စုံခဲ့တယ်ဒီအနာဂတ်တရားအဲ့ဒီနှစ်40အကြာလို့ပြောတဲ့ AD 90ခုနှစ်မှာပြည့်စုံခဲ့ရတယ်လို့ဒုတိယအကြိမ်ကြွလာတော်မူမဲ့ကတ်ကာလကုံဆုံးချိန်မှာလဲထပ်မံပြည့်စုံသွားရအောင်မယ်လို့ကျွန်တော်အတိတ်ပဲဖွင့်ဆိုလိုက်ပါတယ်ဟုတ်ပါတယ်ခရစ်တော်နဲ့အတူဗိမာန်တော်ကြီးထဲမှာရှိနေတဲ့တပည့်တော်နဲ့ပရိသတ်တွေရဲ့ပုံကိုယ်တွေအတော်များများကိုယ်တိုင်တောင်မှခရစ်တော်ရဲ့အနာဂတ်စကားပထမအချိန်ပြည့်စုံမှုကို နဖူးတွေဒူးတွေတွေ့ကောင်းတွေ့ခဲ့ကြရလိမ့်မယ်လို့ကျွန်တော်တွက်ဆပါတယ်။ဘာဖြစ်လို့လဲဆိုတော့အနှစ်40မြတာချပြီးဖြစ်ခဲ့တဲ့အဖြစ်ဆိုတော့အများစုသောပုံကိုယ်တွေဟာအသက်ရှင်စေရှိခဲ့ကြလိမ့်မယ်လို့ကျွန်တော်တို့ကောင်းကောင်းကြီးသဘောပေါက်နိုင်ပါတယ်။အဲ့ဒီပထမအချိန်ပြည့်စုံမှုဟာ AD 90ခုနှစ်မှာဖြစ်တယ်။အဲ့ဒီအချိန်မှာယောမအာနာရှင်တိုက်တက်စာဣသရေလနိုင်ငံကြီးကိုပြပြဝတ်သွားအောင်လာရောက်တိုက်ခိုက်ဖျက်ဆီးခဲ့ခြင်းနဲ့အတူဗိမာန်တော်ကြီးဟာပြိုလဲသွားခြင်းပဲဖြစ်ပါတယ်။တမာချန်းစာဘိုက်ကိုပြန်စင်းစားပါအကုန်ပြည့်စုံသွားခဲ့ပါတယ်။ဘိုးကြီးတွေဝိုင်းခဲ့ပါတယ်။ပျက်စီးခြင်းများပြောမကုန်အောင်ဖြစ်ခဲ့ပါတယ်။ယူရပြည်သားတို့လက်လွတ်ထွက်ပြေးခဲ့ရပါတယ်။တောကလူတွေယေရုရှလင်ကိုမဝင်နိုင်ပါဘူး။ချန်းစာချက်နဲ့ပြည့်စုံတဲ့ဒဏ်စီရင်ခြင်းပဲဖြစ်ပါတယ်။ကိုဝန်ဆောင်မိမများနဲ့နှုတ်ဆုပ်သူငယ်မိခင်တွေဒူးနဲ့မျက်ရည်တုတ်ခဲ့ကြရပါတယ်။ဂျူးရာဇဝင်ဆရာကြီးဂျိုဇဖတ်ရဲ့အဆိုအရရင်ကောင်တွေလိုပဲလူတွေတည်ခဲ့ကြရတယ်။အလောင်းတွေဟာယေရုရှလင်မြို့တိုင်းအပြင်ကနေပြစ်ချလိုက်ရတဲ့အထိပေါများခဲ့ရတယ်။ငတ်လွန်းလို့သေသွားတဲ့ကလေးအလောင်းတွေကိုလူကြီးတွေစားခဲ့ရတယ်။မသေးတဲ့လူတွေကကျွံဘဝကိုရောက်ပြီးတော့ယောမကိုဆွဲခေါ်သွားပြီးတော့ယောမရဲ့သမိုင်းဝင်ကော်လိုစီယမ်လို့ခေါ်တဲ့အဆောက်အဦးကြီးတွေကိုတိဆောက်ပေးခဲ့ကြရတယ်။အဲ့ဒီတိုက်တက်ဝင်ရောက်ဖျက်ဆီးခြင်းကစပြီးတော့ဂျူးဆိုတာဟာကဘာအယက်ယက်ကိုစတင်ပြန့်နှံ့သွားရပါတယ်။အချားပြီအရရက်သူဖမ်းသွားကြလိမ့်မည်လို့ခရစ်တော်ပြောခဲ့တဲ့အတိုင်းပါပဲ။တပားမျိုးသားတို့သည်မိမိတို့အချိန်ကာလမပြည့်စုံမီတိုင်အောင်ယေရုရှလင်မြို့ကိုခြေနှင်းနင်းခဲ့တာဟာလေအဲ့ဒီအချိန်ကစပြီးတော့ဘလောက်ကြာပြီလဲမေးရင်တော့ဒီနေ့တဲ့အထိပဲလို့သာဖြေရမယ်လို့ကျွန်တော်ထင်ပါတယ်။ခရစ်တိယေရုရှလင်ဆိုတာဟာပြောတော့တာဣသရေလမြို့တော့မူလဗိမာန်တော်ကြီးနေရာမှာ Mosque of Omar ဆိုတာရောက်နေပါပြီ။เยรูซาเล็มမှာတိုင်းတစ်ပါးကလူတွေအများကြီးရှိလို့အပိုင်းလိုက်ကိုယ့်အပိုင်းနဲ့ကိုယ်ကန့်သတ်ထားရပါတယ်ခရစ်တော်အချိန်ကစပြီးတော့နှစ်2000ကြာတဲ့ဒီကနေ့အထိเยรูซาเล็มကိုသူ့ပိုင်းနဲ့ငါပိုင်းနဲ့ဆိုတဲ့ပြဿနာတဲ့ရှေလျားရှုပ်ထွေးတဲ့ပြဿနာကမ္ဘာသမိုင်းမှာမရှိတော့ဘူးလို့ကျွန်တော်ဆိုချင်ပါတယ်ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတချို့ဓမ္မအမြင်မှာခရစ်တော်ရဲ့ပရောဖက်ပြုစကားတွေဟာဒီတစ်ချိန်နဲ့ပြီးပြတ်သွားပြီလို့ပြောပြမိကျွန်တော်ကတော့မပြီးသေးဘူးကကလာကုံဆုံးချင်းဒုက္ခခံစားရအချိန်ကာလခရစ်တော်ဒုတိယအချိန်ကြွလာတော်မူချိန်မှာမလွဲမသွေဒီအဖြစ်မျိုးဟာထပ်ပြီးကြုံကိုကြုံအောင်မယ်လို့ဆိုချင်ပါတယ်အငယ်25မှ28ထိုအခါနေလကျေနက်ခတ်တို့၌ပုပ်ဖနမိတ်ထင်ရှားလိမ့်မည်မြေကြီးပေါ်မှာလည်းလူအမျိုးမျိုးမငြိမ်မသက်စိုးရိမ်ကြောက်ကြခြင်းသမုတ်တရားလိုင်းတဘိုကြီးခြင်းမြေကြီးပေါ်မှာဖြစ်လက်တန်သောဘေးများကိုမျော၍ကြောက်လန့်သဖြင့်လူများတို့၏အသက်ဆုံးခြင်းအမှုအရာတို့သည်ဖြစ်ကြလိမ့်မည်အကြောင်းမူကားကောင်းကင်တကိုးတို့သည်တုန်လှုပ်ကြလိမ့်မည်ထိုအခါလူသားသည်ကြီးစွာသောဘုံတကိုအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီးလျက်ကြွလာသည်ကိုမြင်ရကြလိမ့်မည်တချို့လူတွေကဒါတွေဒီကနေ့ဖြစ်နေပြီကဘာကြီးပြတ်တော့မယ်ဆိုတာမျိုးတွေးရကြပါတယ်လွတ်လပ်စွာတွေးခေါ်နိုင်ပါတယ်ဒါပေမဲ့အမှန်တော့လူအမြင်အတွေးဟာဘယ်လို့မှညံမမိနိုင်ပါဘူးဖျားသခင်ရဲ့စံချိန်စံညွန့်ကိုနားမလည်နိုင်ပါဘူးဘေးရင်ဆိုတာဘေးရင်ပါပဲဒါဟာဘုရားသခင်ရဲ့အလို့ကျွန်တော်တွေအနေနဲ့ကတော့ကိုယ့်ဟာကိုယ်အမျိုးမျိုးအဖြေထုတ်ပြီးကိုယ့်ဘာသာကိုရှုပ်နေလို့အကျိုးဘာမှမရှိနိုင်ပါဘူးကိုယ့်ရဲ့လူဘဝအတွက်ကိုယ့်ဘာသာကိုကျေနပ်ဝမ်းမြောက်တဲ့စိတ်နဲ့ရှင်သန်ရင်းနဲ့ကဲတင်ရှင်ကြွလာတော်မူခြင်းအခါသမယကိုစောင့်စားဖို့သာလိုတယ်ဆိုတာကိုကျွန်တော်အချင်းချင်းတင်ပြခဲ့ပြီးပါပြီဆက်လက်အားပေးတိုက်တွန်းလိုက်ပါရယ်ဆုတောင်းလျက်စောင့်နေကြရန်အရေးအကြီးဆုံးဖြစ်ပါတယ်အငယ်28မှ31ထိုအမှုအရာတို့သည်ဖြစ်ဆရှိသောအခါသင်တို့ကိုရွေးနှုတ်သောအချိန်ကာလရောက်လူနည်းပြီကိုထောက်သဖြင့်မျှော်ကြည့်၍ခေါင်းကိုကြွကြလောဟုမိန့်တော်မူ၏တဖန်ထက်၍မိန့်တော်မူသောဥပမာကသင်ပေါ်တဖန်ပင်မှဆ၍သစ်ပင်တို့ကိုမှတ်ကြလောအရွက်ပေါက်သောအခါຫນွေကာလနည်းပြီကိုသင်တို့သည်အလိုအလျောက်သိမြင်ကြ၏ထိုနည်းတူထိုအကြောင်းအရာများဖြစ်ပြီကိုမြင်ရလျင်ဘုရားသခင်နိုင်ငံတော်တည်လူနည်းပြီကိုသိမှတ်ကြလောကျွန်တော်ပြောခဲ့ဘူးတဲ့အတိုင်းထိုအမှုအရာတို့ဖြစ်ဆရှိပြီးမရှိပြီးဆိုတာကိုကျွန်တော်အနေနဲ့တော့တွေးတဲ့အခါမှာတွေးတယ်။ယင်ထိတ်ဖို့အောင်ဖြစ်တဲ့အခါလည်းဖြစ်ပါတယ်။ဒါပေမဲ့ရွေးနှုတ်သောအချိန်ကာလကိုတော့အစင်းမျောလင့်နေမိတယ်။ကယ်တင်ရှင်ကိုယုံကြည်ပါတယ်ဆိုပြီးတော့ခရစ်ယာန်တယောက်စပြီးဖြစ်တဲ့နေ့ကနေစာရင်ခရစ်တော်ရဲ့ရွေးနှုတ်ချိန်ကာလဟာပုံမိုးပြီးနီးကပ်လာတယ်ဆိုတဲ့အကျွင်းမဲ့ယုံကြည်ခြင်းကျွန်တော်ယင်ထဲမှာဖြစ်ပေါ်နေမိပါတယ်။တိမောသဖန်ပင်ကရွက်နူဆိုတာဟာဣသရေလနိုင်ငံကတဆင့်မြင်ရမယ်ပုပ်ဖနမိတ်ကိုပြောပြလိုက်တာပါတိမောသဖန်ပင်ဟာဣသရေလရဲ့ကိုစားပြုတစ်ပင်ဆိုတာကိုကျွန်တော်အချိန်ချင်းဖော်ပြခဲ့ပြီးပါပြီ ဒီဣသရေလဆိုတာဟာဖျားသခင်ရဲ့ဓမ္မသမိုင်းမှာအတိကျရဇက်ကောင်ရွေးကောက်ထားတဲ့လူမျိုးပါပဲဒီလူမျိုးရဲ့အဖြစ်အပျက်တွေဟာကတ္တာလဏီကုန်းကိုအများကြီးဖော်ပြနိုင်လိမ့်မယ်တခြားကဘာကလူသားများအားလုံးဣသရေလကိုစောင့်ကြည့်ခြင်းအပြင်သိမြင်နိုင်လိမ့်မယ်လို့ခရစ်တော်ကဒီနေရာမှာဖော်ပြလိုက်ပါတယ်အငယ်32ငါအမှန်ဆိုသည်ကယခုဖြစ်သောလူများမကုန်မီထိုအကြောင်းအရာအလုံးစုံတို့သည်ဖြစ်ကြလိမ့်မည်ယခုဖြစ်သောလူများဆိုတာဟာဣသရေလမျိုးနွယ်ကိုပဲရည်ညွှန်းလိုက်တာဖြစ်ပါတယ်။ဒီဣသရေလကိုမျိုးပြုတ်အောင်အကြိမ်ကြိမ်လုံးဝတဲ့လူတွေရှိခဲ့ပါတယ်။ဣသရေလဟာဘယ်လိုမှကုန်ပြီးတော့မသွားခဲ့ပါဘူး။ကတ်ကာလကုန်ဆုံးခြင်းခရစ်တော်ဒုတိယအကြိမ်ကြွလာတဲ့အချိန်ကြီးသူတို့ဟာဓမ္မသမိုင်းဇက်ခုံပေါ်ကဣသရေလအဖြစ်နဲ့ပဲရှိကိုတည်ရှိနေအောင်မယ်ဆိုတာကိုခရစ်တော်ကိုယ်တိုင်ကပေါ်ပြပြောဆိုလိုက်ခြင်းဖြစ်တယ်လို့ဒီကျမ်းအားဖြင့်ကျွန်တော်တင်ပြလိုပါတယ်။ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး27အငယ်33မှ35ကောင်းကင်နှင့်မြေကြီးမတည်တော်လဲငါစကားတည်လိမ့်မည်။သင်တို့သည်ကိုကိုကိုသတိပြုကြလော့။သို့မဟုတ်အစာအသောက်လွန်ကျူးခြင်းလော့ကီစိုးရိမ်ခြင်းအားဖြင့်စိတ်နှလုံးပင်ပန်းလျက်နေစဉ်တွင်ထိုနေ့ရက်သည်အမှတ်တမဲ့သင်တို့နှင့်တွေ့ကြုံလိမ့်မည်။ထိုနေ့ရက်သည်ပိုက်ကွန်ကဲ့သို့မြေတပြင်လုံး၌နေသောလူအပေါင်းတို့ကိုအုပ်မိလိမ့်မည်ထို့ကြောင့်သင်တို့သည်ဖြစ်လက်တန်သောအမှုအရာတို့နှင့်ကင်းလို့၍လူသားထံသို့ရောက်ချင်းကိုခံတိုက်သောသူဖြစ်ပြီဟုမှတ်တော်မူမည်အကြောင်းအစဉ်ဆုတောင်းလျက်စောင့်နေကြလော့ဟုမိန့်တော်မူ၏မိတ်ဆွေများခမညာကတ်ကာလကုန်ဆုံးခြင်းကယ်တင်ရှင်သခင်ခရစ်တော်ကြွလာခြင်းတနည်းအားဖြင့်ကမ္ဘာမြေကြီးအပြီးတိုင်ပျက်စီးခြင်းသမိုင်းတစ်ခုခြုံငိမ့်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒီကိစ္စဟာကယ်တင်ရှင်ဘုရားသခင်ရဲ့လက်တော်ထဲမှာသာရှိတဲ့အရာကယ်တင်ရှင်သခင်ခရစ်တော်သာဆုံးဖြတ်ပိုင်ခွင့်ရှိတဲ့အရာကျွန်တော်လူသားဘာမှမတတ်နိုင်ဘူးဘေးရင်တွက်တယ်လို့မတွက်ကြပါနဲ့ဆုတောင်းလျက်စောင့်နေကြလော့ဆိုတဲ့အတိုင်းစောင့်နေကြဖို့သာအရေးကြီးတဲ့အကြောင်းကိုကျွန်တော်အကြိမ်ကြိမ်ပြောပါတယ်အခုဓမ္မထပ်ပြီးတွေ့ရပြီအစင်ဆုတောင်းလျက်စောင့်နေကြလော့တဲ့ဒီဝဲကြဟာကျွန်တော်ယုံကြည်သူလူသားများအားလုံးအတွက်အလွန်အရေးကြီးတဲ့ကောင်းမွန်တဲ့ဆောင်ပုဒ်တစ်ခုလို့ကျွန်တော်ဒီနေရာမှာယူဆမိပါတယ်မိတ်ဆွေများခင်ဗျာရှင်လုကာဟာအနာဂတ်ဟောဂိမ်းများကိုသိအများအစာကြီးမသုံးဆွဲဘူးသမိုင်းဖြစ်ရတို့ကသာအဓိကထားပြီးဖော်ပြတယ်လို့ဒီကျမ်းကိုကျွန်တော်ဏိဒန်းပြိုးတုံးကဖော်ပြခဲ့ပြီးပါပြီဒီကျမ်းကိုသူဟာရေးသားတဲ့နေရာမှာလေအဲ့ဒီသူရဲ့မူအတိုင်းရေးသားတဲ့အခါမှာဒီရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး27ဟာအတော်ကြီးနားလည်ဖို့ခက်ခဲတယ်လို့ကျွန်တော်ယူဆမိပါတယ်။ဒါပေမဲ့အဲ့ဒီလိုခက်ခဲတာတကန်တာသင်သိရသောသမာကျမ်းမှာကျွန်တော်နားမလည်နိုင်တာသာရှိရင်ရှိမယ်။အတိတ်ပဲမရှိတာတခုမှမရှိဘူးလို့ကျွန်တော်တင်ပြခဲ့ပြီးပါပြီ။အခုကြည့်ပါအထက်ကအတော်ကြီးရှုပ်ရှုပ်ထွေထွေနားထွေးခြင်းစရာနားမလည်ခြင်းစရာကောင်းတယ်လို့ထင်ခဲ့ရတာတွေဟာဒီကျမ်းအားဖြင့်ရှင်းသွားပြီ။ဒီဒုက္ခခံစားရကတ်ကာလအချိန်မှာကယ်တင်ရှင်သခင်ခရစ်တော်ဆင်းသက်ပြီးတော့တရားစီရင်တဲ့အချိန်ကာလမှာယုံကြည်သူတွေနဲ့အသင်းတော်ဆိုတာဟာမြေပြင်ပေါ်မှာမရှိတော့ပါဘူး။ကောင်းကင်ဘုံသို့လူသားလို့တင်စားထားတဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကြိုတင်သိမ်းဆည်းခြင်းကိုခံခဲ့ရပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဒီကတ်ကာလရဲ့လက္ခဏာကိုကြုံရသူတွေဟာမယုံကြည်သူတွေနဲ့ဣသရေလကိုသာဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီထဲကမှကယ်တင်ရှင်သခင်ခရစ်တော်အခုရည်ညွှန်းပြီးပြောဆိုနေတဲ့လူသားတွေကတော့တခြားမဟုတ်ပဲဂျူးလူမျိုးများသာဖြစ်တယ်လို့ကျွန်တော်ပြောခဲ့တာဟာအမှန်တရားဖြစ်ခဲ့ကြောင်းရှင်းလင်းနေပါတယ်ခင်ဗျာရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး27အငယ်38နဲ့38ဏိဂုံးပိုင်းထို့သောကိုတော်သည်နေ့ရက်အစဉ်အတိုင်းဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူ၏ညအချိန်ရောက်လျင်ပန်လွင်အမည်ရှိသောတောင်သို့သွား၍ညကိုလွန်စေတော်မူ၏နတ်နဲ့စောစောလူများအပေါင်းတို့သည်ဗိမာန်တော်သို့သွား၍အထံတော်၌ဒေသနာတော်ကိုနားထောင်ကြ၏နတ်နဲ့စောစောလို့ဆိုထားတဲ့လူဘဝအသက်တာနေ့ရက်တို့ရဲ့အဦးအဆမှပင်ခရစ်တော်နဲ့အတူအစပြုတ်ပြီးဘဝရဲ့ဏိဂုံးစည်းစာအချိန်အထိကယ်တင်ရှင်ခရစ်တော်နဲ့အတူသာရှောက်လန်းကြမယ်ဆိုရင်ဘလောက်ကောင်းမလဲကျွန်တော်ရဲ့လူဘဝသက်တမ်းဆိုတာဟာအလွန်ရှည်လျားတယ်လို့ဖော်ပြလို့မရပါဘူးဒီတိုတောင်းလာတဲ့လူရဲ့ဘဝဟာနေရစဉ်အချိန်ကာလမှာတံပိုးရှိရှိနဲ့အဆုံးပြုတ်ပြီးတော့ အသက်ရှင်တော်မူသောဖျားသခင်ကိုအစဉ်လက်တွဲထားကြပါဒါဆိုရင်ဒီတိုတောင်းတဲ့လူဘဝဟာအစဉ်ဘေးကင်းငြိမ်သက်ခြင်းရှိရလိမ့်မယ်ကကာလကုံဆုံးဘေးမယ်လေကိုယ့်ရဲ့ဝိညာဉ်ဟာအစဉ်သာဝရအသက်လန်းကိုတည်မီနေရလိမ့်မယ်လူသားတဦးအနေနဲ့လေလောကရန်တရားကိုခံနိုင်ရရှိခြင်းကို့အသက်တာအဖို့လုံခြုံစိတ်ချခြင်းကျေးဇူးတွေနဲ့ပြည့်ဝနေရလိမ့်မယ်သာနှုတ်ကပတ်သမားကျမ်းစာတော်များအားဖြင့်ကျွန်တော်အစဉ်တစိုက်ခံယူရရှိနေရတဲ့အလွန်ကောင်းမွန်တဲ့သစ္စာတရားများသာဖြစ်ကြောင်းဒီကနေ့တင်ပြလိုက်ပါစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်သမားကျမ်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး22အခန်းငယ်1ကနေအခန်းငယ်38အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။